ဥရောပတိုက်တော်မှာကြီးကနေစနေနေ့မှာလဲစံချိန်ကင်အပူတံကိုဆက်ပြီးတော့ရင်ဆိုင်နေကြပါတယ်။ပြင်သစ်နိုင်ငံမှာတော့အနည်းရောအဆင့်တတိပေးချက်ကိုရုပ်သွင်းလိုက်ပြီးမြဲလဲနိုင်ငံအလဲပိုင်းဒေသအတော်များများမှာစိတ်ပူပြင်းတဲ့နေ့အဖြစ်ဆက်ပြီးရှိနေမယ်လို့တတိပေးထားသလိုတချို့ဒေသတွေမှာအပူချိန်40ဒီဂရီဆယ်ဆီယပ်အထိရောက်နိုင်တယ်လို့ပြင်သစ်မိုးလေဝသဌာနကတတိပေးထားပါတယ်။ပြင်သစ်စပိန်နဲ့အီတလီနိုင်ငံနဲ့ဥရောပတိုက်အလဲပိုင်းမှာစံချိန်ကင်အပူတံကိုခံစားခဲ့ရပြီးတော့တတိနဲ့တွာလာနေတိုင်းကြဖို့လဲတာဝန်ရှိသူတွေကတိုက်တွန်းနေတာပါ။ပြည်တဲ့နောက်မိုင်းတောင်ပိုင်းကကယ်လီယာလတ်စ်မော်ဒော့စ်ရွာမှာတော့မနေ့တောက်ချာနေ့ကစံချိန်တင်အမြင့်ဆုံးအပူချိန်ဖြစ်တဲ့ 45.9 ဒီဂရီဆယ်ဆီယပ်အထိကိုရောက်ရှိခဲ့တာပါ။ဒါဟာ2003ခုနှစ်ကအပူချိန်စံချိန်တင်အပူချိန်ဖြစ်တဲ့ 44.1 ဒီဂရီဆယ်ဆီယပ်ရောက်ရှိခဲ့တဲ့နေရာလည်းဖြစ်ပါတယ်။တောက်ချာနေ့အစောပိုင်းမှာတော့ပြင်သစ်တောင်ပိုင်းကကာဗနာစ်မြို့မှာအပူချိန်44ဒီဂရီဆယ်ဆီယပ်အထိရောက်ခဲ့ပါတယ်။အခုလိုပြင်းထန်တဲ့အပူချိန်ကြောင့်အီတလီ၊ပြင်သစ်၊ဂျာမနီနဲ့စပိန်နိုင်ငံတွေမှာစိတ်အကြီးအကျယ်ဦးရေတည်ဆုံမှုတွေလည်းရှိနေပါတယ်။